အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့အနေနဲ့မြန်မာအစိုးရဟာအကျိုးအမြတ်ခံစားရသူတွေကိုပေါ်ပြဖို့လိုအပ်တဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ရင်းထွက်တရားစတာထောက်ယူတဲ့လုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ဟာဥပဒေတွေရရှိတဲ့အကျိုးအမြတ်ကိုထုတ်ဖော်တာဝန်ရှိပါတယ်။ဒါကြောင့်အကျိုးအမြတ်ပိုင်ဆိုင်မှုပေါ်ဆောင်ရေးလုပ်ငန်းအဖွဲ့ဆိုပြီး EITI ကဖွဲ့စည်းထားပါတယ်။အကျိုးအမြတ်ပိုင်ဆိုင်မှုကိုထုတ်ဖော်ကြမှု2019မှာကုမ္ပဏီ162ခုကိုဒီလုပ်ငန်းအဖွဲ့ကအွန်လိုင်းကနေပုံစံပို့ပြီးတောင်းခံပါတယ်။ကုမ္ပဏီကအမှန်တိုင်းပေါ်ပြဖို့တာဝန်ရှိပါတယ်။ဒီအကြောင်းကိုလွန်ခဲ့တဲ့ဇန်နဝါရီလမှာရှာလော့ဘိုယာကအစီရင်ခံစာထုတ်ပြန်ထားပါတယ်။ချိန်ဝိုင်းလောက်တာကိုထုတ်ဖော်ခိုင်းတဲ့သဘောပါပဲ။ဒါပေမဲ့ကုမ္ပဏီ120ခုသာပုံစံကိုအချိန်မီပြန်ပို့တာကြောင့်84ရာခိုင်နှုန်းကသာထုတ်ဖော်တဲ့သဘောရှိပါတယ်။ပုံစံပြန်ပို့သူတွေထဲမှာအချက်အလက်ပြည့်ပြည့်စုံစုံပေါ်ပြတဲ့ကုမ္ပဏီက80သာရှိပါတယ်။အချက်အလက်ချန်လက်ထားတဲ့ကုမ္ပဏီကြီးနဲ့ယုံကြည်စရာမကောင်းတဲ့ကုမ္ပဏီက40ကျော်ရှိပါတယ်။အကျိုးအမြတ်ပိုင်ဆိုင်သူ280ရှိတဲ့အထက်မှာ96ရာခိုင်နှုန်းဟာလူပုဂ္ဂိုလ်တွေဖြစ်နေပါတယ်။အစုရှယ်ယာပိုင်ဆိုင်မှုအရာကုမ္ပဏီကထိန်းချုပ်ထားတာပါပဲ။အချက်အလက်ပြဖို့ပုံစံပေးပို့ထားတာကိုဂရုမစိုက်တဲ့ကုမ္ပဏီက26ရာခိုင်နှုန်းဖြစ်နေတာကိုစုံစမ်းလေ့လာဖို့အရေးကြီးတယ်လို့ဆိုပါတယ
်။အကျိုးအမြတ်ပေါ်ဆောင်မှုပုံစံမှာတင်သွင်းထားတဲ့အချက်အလက်တွေကိုတိကျမှန်ကန်တယ်လို့ EITI လုပ်ငန်းအဖွဲ့ကမယူဆပါဘူးပြည်စုံမှုတသမတ်တည်းဖြစ်မှုရှေ့နောက်ညီညွတ်မှုစတာတွေကိုကြည့်ပြီးပြုပြင်ပြောင်းလဲဖို့သာရည်ရွယ်တယ်လို့ဆိုပါတယ်ဒီနည်းဆိုရရင်တော့လုံနီးကန်နီးမှန်ကန်ဖို့သာအရင်ဦးစားပေးတဲ့သဘောဖြစ်ပါတယ်ဒါကြောင့်တိကျမှန်ကန်မှုနဲ့ယုံကြည်စိတ်ချရမှုကိုအကဲဖြတ်နိုင်ဖို့အတွက်လေလာဆန်းစစ်ဖို့လိုသေးတယ်လို့လည်းဆိုပါတယ်ကုမ္ပဏီတွေအနေနဲ့ပေါ်ပြရမယ့်အချက်လက်တွေနဲ့ပတ်သက်ပြီးတင်နန်းပေးတာတွေနဲ့လုံယုံဆွေးနွေးပွဲတွေလုပ်ပါတယ်2019တုန်းကရန်ကုန်မှာလုပ်တော့ကုမ္ပဏီ40သာတက်ရောက်ပါတယ်နောက်တစ်ခါရန်ကုန်နဲ့မန္တလေးမှာလုပ်တော့ကုမ္ပဏီ60သာတက်ရောက်ပါတယ် EITI အဖွဲ့ကလိုအပ်တဲ့အချက်လက်တွေကိုတယံဇာတကုမ္ပဏီတွေကမှန်ကန်စွာဖြေကြားနိုင်ဖို့လိုအပ်ပါတယ
်ဒါပေမဲ့ကုမ္ပဏီတွေရဲ့ထုတ်ဖော်တင်ပြချက်မှာမှားတာတွေကများနေတယ်လို့ရှာလော့ဘိုယာကဆိုပါတယ်ချန်နတ်ထားတာတွေများနေတာကြောင့်ယုံကြည်စိတ်ချဖို့အခက်တဲရှိပါလေ။အစုရှယ်ယာတွေပိုင်ဆိုင်ထားပြီးမှအကျိုးအမြတ်ရရှိသူမရှိလို့ဖြေတာမျိုးဟာယုံကြည်ကင်းမဲ့တဲ့ပေါ်ပြမှုဖြစ်ပါတယ်။အကျိုးအမြတ်ပိုင်ဆိုင်သူတို့ဟာနိုင်ငံရေးမှာဩဇာတိတ်ကမမရှိသူတွေဖြစ်တယ်ဆိုတာကိုပေါ်ပြဖို့ပြက်ကွက်တယ်လို့လည်းဆိုပါတယ်။စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီကအချက်အလက်ပေါ်ထုတ်တင်ပြပြီးမှစစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းဟာထုတ်ပေါ်တဲ့ပုံစံကိုမတင်ပြဘူးလို့ဆိုပါတယ်စစ်တပ်ပိုင်ကုမ္ပဏီကိုအမှန်တိုင်းပြောလိုက်မယ်လို့ညွှန်လင့်နေပုံရပါတယ
် EITI လုပ်ငန်းအဖွဲ့ကပေးပို့တဲ့အချက်လက်ကြေညာတဲ့ပုံစံကိုစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကဖြည့်ဆွက်ထားပေမဲ့ဟာကွက်တွေအများကြီးပါဝင်နေတာတွေ့ရတယ်လို့ဆိုပါတယ်ကုမ္ပဏီပိုင်ရှင်နေရာမှာ MEHA အဖြစ်ဖော်ပြထားပြီးအကျိုးမြတ်ပိုင်ဆိုင်သူတွေဟာအကြီးရန်တက်မတော်အရာရှိတွေဖြစ်နေပေမဲ့နိုင်ငံရေးအရဩဇာတိတ်ကမရှိနေတယ်လို့ဖော်ပြဖို့ပြက်ကွက်နေပါတယ်အကျိုးမြတ်ပိုင်ဆိုင်သူအားလုံးဟာအ ਨੇ စုံအသက်22နှစ်ရှိရပေမဲ့2019မှာမွေးဖွားသူကလေးနှစ်ယောက်ကိုအကျိုးမြတ်ပိုင်ဆိုင်သူအဖြစ်တင်ပြတာဟာဖော်ပြတဲ့ပုံစံကိုယုံကြည်မရှိဖြစ်စေတယ်လို့ဆိုပါတယ်အကျိုးမြတ်ပိုင်ဆိုင်သူစီးရင်မှာ95ရာခိုင်နှုန်းဟာမြန်မာနိုင်ငံသူနိုင်ငံသားတွေဖြစ်ပြီး5ရာခိုင်နှုန်းကသာနိုင်ငံခြားသားတွေဖြစ်ကြပါတယ်
တတုပြည်နယ်ကြောင်းမြင့်ကန္တာအပါအဝင်အရေးကြီးတဲ့နေရာမှာစစ်တပ်ပိုင်စီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်ကုမ္ပဏီလစ်မတက်ဟာလက်ဝကြီးအုပ်ထားပါတယ်ဒီစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုဟာအထူးခွင့်ရေးနဲ့အထူးဥပဒေအရအကျိုးခံစား권တွေရှိနေတဲ့အတွက်2014အထိအခွန်တော်ကင်းလွတ်ခွင့်ရခဲ့ပါတယ်ပုဂ္ဂလိကကုမ္ပဏီတွေရဲ့အကျိုးအမြတ်ခံစား권ပုံပုံရရှိပေမဲ့ပုဂ္ဂလိကကုမ္ပဏီတွေလိုအခွန်ပေးဆောင်စရာမလိုတဲ့စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်ပါလေ။ဒါကြောင့်မို့စစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုရဲ့အကျိုးအမြတ်ရရှိပိုင်ဆိုင်မှုရာသုံးမှန်းကျင်ငွေစည်းရင်းနဲ့လူမှုဝန်ဆောင်မှုစတာတွေကိုပေါ်ပြဖို့လိုအပ်နေတယ်လို့ EITI လုပ်ငန်းအဖွဲ့ကယူဆပါတယ်။တမ်ဘတော်ရဲ့ MEHA နဲ့ CYA Corporation ကိုနိုင်ငံပိုင်လုပ်ငန်းအဖြစ်သတ်မှတ်ထားခြင်းမရှိတာဟာပွင့်လင်းမြင်သာမှုအတွက်အဟန့်တားဖြစ်စီပါတယ်။မြန်မာ CYA Corporation နဲ့ MEC Share ပိုင်ဆိုင်မှုကိုလုံးဝမသိရှိနိုင်ပါဘူး။မြန်မာ CYA ကိုလော်ဂျီအုပ်ပြီးအခွင့်အရေးခံတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေအကြောင်းထုတ်ပေါ်နိုင်မှသာ EITI တင်ရဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ကိုအများပြည်သူကယုံကြည်လာပွင့်ရှိပါလိမ့်မယ်။